မြန်မာစစ်ကောင်စီနိုင်ငံသားရေးဝင်ကြီးတက်ရောက်ခွင့်မရပေမဲ့မြန်မာအရေးကိစ္စကိုဒီဆွေးနွေးပွဲမှာဆွေးနွေးကြလိမ့်မယ်လို့မြန်မာအရေးတုံ့တက်သူတွေကယူဆပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့တက်ရောက်နိုင်ခြင်းနဲ့ပတ်သက်လို့မင်းမြန်စုံစမ်းထားတာကိုရန်ကုန်ကသတင်းပေးပို့ထားပါတယ်။မတ်အင်ဂျင်နိုင်ပြောပြပေးပါမယ်ရှင်။
အခုမေလ12ရက်နေ့23ရက်မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းဆရာနာသိမ်းခံထားတဲ့မြန်မာပြည်အခြေအနေဟာဆွေးနွေးမယ့်အကြောင်းအရာတစ်ခုတော့ဖြစ်လာမှာပါ။မြန်မာရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်5ချက်အကောင့်ထည့်ဖို့ကြိုးပမ်းနေမှုကိုအမေရိကန်ပြည်ထောင်စုကသဘောတူထောက်ခံထားတယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့ကိုလည်းအမေရိကန်ပြည်ထောင်စုကိုယ်တိုင်ကတွန်းအားပေးနေတာပါ။အာဆီယံရဲ့ဘုံသဘောတူညီချက်5ရပ်ကိုစစ်ကောင်စီဘက်ကအကောင့်ထည့်ဖို့ပြတ်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကမေလ10ရက်နေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။မြန်မာရေးတုံ့တက်သူဒေါက်တာခင်ဇော်ဝင်းကတော့အခုထိပ်သီးဆွေးနွေးပွဲရလဒ်နောက်ပိုင်းမှာအပြောင်းအလဲရှိလာမယ်လို့မျှော်လင့်ကြောင်းသူကပြောပါတယ
်။ကြည့်ရတော့တော်လေးတော့ဒီခါတော့ကြည့်ရအောင်သူရေးယူလို့မရဘူး။နော်ဟိုတိုးတက်ပြောင်းလဲမှုတွေရတယ်ပြီးခဲ့တဲ့ဆက်လာတော့အထင်မှာဖြစ်ခဲ့တယ်လေရှိရရှိရလေနော်အဲ့တော့အာဆီယံတစ်ဖက်တည်းလုံးလေလို့တော့အာဆီယံကကျွန်တော်ဆန်သူများရတာဝေဖန်တာကျွန်တော်ကတော့အာဆီယံကဟိုသူတို့လုပ်တဲ့တာတွေလုပ်တယ်လို့ထင်ပါတယ်ဒါပေမဲ့သူကဂိမ်းမစားဘူးလေဒီဘက်ကဂိမ်းမစားဘူးအခုက US ကပြောင်းလာပြီဆိုလို့ရှိရင်သူတို့ဟိုတကယ်ကြောခဲ့ပြီလေသူတို့ဘက်ကလည်းဟိုအာဆီယံနဲ့ US ဘက်ကလည်းပါချီရောက်သူတို့လည်းဆိုအောင်ဆွေးနွေးနေမယ်ဆွေးနွေးပြီးရလာကြလေဖြစ်ရတဲ့နေရာနဲ့သူတို့တိုင်တွေ့ရလိမ့်မယ်ကျွန်တော်တို့စဉ်းစားတယ်ဒါပေမဲ့ပေါ်တယ်ပေါ်တယ်မဟုတ်တော့ဘူးခင်ဗျာအဲ့လိုပြောနေပါတ
ယ်နော်ဒါပေမဲ့လည်းအာဆီယံပြည်ကြီးအရာတန်တက်ချက်တွေနဲ့အာဆီယံနိုင်ငံတွေရဲ့သဘောတဘာဝအရာအာဆီယံရဲ့မြမအရေးဖြည့်ရှင်းဖို့ကြိုးပမ်းမှုဟာထိရောက်မယ်လို့မယူဆသူတွေလည်းရှိပါတယ်နိုင်ငံရေးလည်လာသူဦးရဲထွန်းကတော့ဒီထိပ်သီးဆွေးနွေးပွဲကနေမြန်မာအတွက်အားရချေနေစရာရလက်ထွက်လာဖို့မမျှော်မှန်းဘူးလို့ဆိုပါတယ်။အ
ဲဒီလိုပါပဲဖြစ်ပြီးတော့တတိယရောက်တော့မဖြစ်နိုင်ဘူးပေါ့နော်။ပြင်အေရှာရဲ့ပြင်ကိုနိုင်ကုန်လိုက်တာလေမြန်မာနဲ့ပတ်သက်ရင်သဘောထားကဟိုတနေ့အတင်းဝင်နိုင်ငံတွေအတွင်းမှာသဘောထားကတိတ်ပြီးတော့မမြင်ဘူးပေါ့နော်။အဲဒီမလေးရှားတို့အင်ဒိုနီးရှားတို့စင်ကာပူတို့အဲ့နိုင်ငံတွေကနည်းနည်းနည်းနည်းပြင်းထန်တဲ့သဘောရှိတာပေါ့လာအိုတို့ဗီယက်နမ်တို့နော်ဟိုကမ္ဘောဒီးယားတို့အဲ့နိုင်ငံတွေကတော့နည်းနည်းပြော့တာပေါ့ဆိုတော့သူရဲ့ဒီအသင်းကအဆုံးပြတ်ချက်တစ်ခုချမယ်ဆိုရင်အားလုံးသဘောတူတယ်နဲ့မှချနိုင်တာဆိုတော့ဟိုတိတ်ပြီးတော့ဒီသူတို့ရဲ့အခုပြေဆုံးဆင်းနေမျိုးကတော့တိတ်ပြီးတိတိယောက်ယောက်တော့ဖြစ်နေလို့တော့မဖြစ်ဘူး
မြန်မာအရေးအာဆီယံဘုံသဘောတူညီချက်5ချက်ပါလူသားချင်းစာနာကူညီမှုအကူအညီပေးရေးမှာစစ်ကောင်စီအပြင် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါထိဆက်သွားဖို့လိုတယ်လို့မလေးရှားနိုင်ငံဘက်ကပြောထားတာပါအခုထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာလေအမေရိကန်အစိုးရအရာရှိတွေကိုရောအာဆီယံနိုင်ငံတချို့ကတန်တမန်တွေကပါ NUG တာဝန်ရှိသူတချို့ကိုတွေ့ဆုံတာတွေရှိခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းအထွေထွေအကြီးအကဲမှုဒေါက်တာနန္ဒာလှမြင့်ကတော့တည်ဆဲဆိုးရနဲ့နီးနီးကပ်ကပ်ဆက်ဆံဆောင်ရွက်တာကပိုပြီးထိထိရောက်ရောက်ရှိမယ်လို့သူမြင်ကို VOA ကိုပြောပါတယ
်။ဖြစ်ပေါ်လာတဲ့အခြေအနေကိုနားလည်ပြီးတော့လက်တွဲပူးပေါင်းဆောင်ရွက်တာကကျွန်တော်နိုင်ငံနဲ့ကျွန်တော်ပြည်သူတွေအတွက်ပိုပြီးတော့ထိရောက်မှုရှိပြီးမယ်လို့မြင်တယ်နိုင်ငံကတန်ဝဲအနေနဲ့ကမြန်မာနိုင်ငံမှာလက်ရှိဒီစဲအစိုးရနဲ့ဆွေးနွေးမှုကလည်းပုံပြီးထိရောက်မှုရှိမှာပေါ့ဒီကဆိုတာဆက်ဆံမှုနဲ့နားလည်မှုရှိရှိနဲ့မဆက်ဆံမဲနဲ့တရားမှုဖွဲ့စည်းထားတဲ့ဖွဲ့စည်းလို့ကျင်းပထားတဲ့သူကိုဒါအတိမပြုခြင်းကခုနကနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအပေါ်မှာပြန်လျှောက်မယ့်အရေးအတွက်ကိုအထောက်အကူဖြစ်မဲ့စာဒါပုံပြီးတော့ကတိသိပြီလို့ကျွန်တော်ကမြင်တာပေါ့နော်ဟိုဝိမိလိုချင်တဲ့အစိုးရတည်းရဲ့ဟိုမဖြစ်မချင်းဖြစ်အောင်ဖြားပေးဆောင်ရမယ်ဆိုတာမျိုးကတော့လက်တွေ့နဲ့တော့မနည်းတဲ့ဘူးပေါ့လေကျွန်တော်တို့ကဒီလိုပဲမြင်တယ်ကျွန်တော်တို့နိုင်ငံနဲ့နိုင်ငံသားတွေအတွက်တော့အကျိုးရှိတဲ့လုပ်ရမဟုတ်ဘူးပို့ပြီးတော့စိုးရွားစေတယ်ပို့ပြီးတော့ခက်ခဲဖြစ်နေမဲ့လမ်းကြောင်းမျိုးကိုနိုင်ငံတကာကမရွေးချယ်တင်ဘူးလို့ပဲကျွန်တော်ပြောချင်တယ်ခင်ဗျာ
မြမရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်နေတဲ့မတ်တင်စာရှင်လက်ကြီးကတော့ဒီဆွေးနွေးမှုကထွက်လာမဲ့ရလဒ်တွေဟာမြန်မာနိုင်ငံအတွက်ထိရောက်စေဖို့မျှော်လင့်နေတာပါ ဒါပေမဲ့လည်းအာဆီယံကလက်တွေ့ဆောင်ရွက်နေတာတွေကအလံဝင်းနေသေးတယ်လို့သူကအခုလို VOE ကိုပြောပါတယ
်။ဒီလာမဲ့အာဆီယံဆမ်မစ်မှာဒီစစ်ကောင်စီဘက်ကဒီကိုယ်စားလှယ်တွေမဖိတ်ဘူးဆိုရယ်အမေရိကန်ဆုံးဖြတ်ချက်ကိုကျွန်တော်တို့ကြိုဆိုရယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းအမေရိကန်ကဒီ NUG အစိုးရနဲ့ပြည်သူ့အစိုးရဟိုကိုယ်စားလှယ်တွေတောင်းဒီတော်လိုင်းရင်အားစုတွေဘက်ကလည်းဖိတ်ကြားမှုမရှိဘူးဆိုတာလည်းကျွန်တော်တို့သတိပြုဖို့လိုပါတယ်ဆိုတော့ဒီအာဆီယံအရေးဆွေးနွေးဖို့เนาะမြန်မာနိုင်ငံအရေးကိုဆွေးနွေးဖို့ဆိုကျွန်တော်တို့အများကြီးညှော်လင့်ချက်ရှိရယ်ဆိုပေမဲ့တစ်ချိန်တည်းမှာဒီအမေရိကန်ပါဝင်ကမ္ဘာနိုင်ငံအသီးအသီးကဒီမြန်မာအရေးကိုဖြည့်ရှင်းဖို့ဆိုရင်အာဆီယံကိုဥထိပ်ထားနေတာကိုကျွန်တော်တို့မြင်ရတယ်ဒါကလွဲမားတဲ့အယူအဆလို့မြင်ပါတယ်အာဆီယံဒီဘယ်တော့မှမြန်မာဒီမိုကရေစီအရေးနဲ့မရက်တည်ခဲ့ပါဘူးဆိုတော့ဟိုကျွန်တော်တို့ ਨੇ အိနီဂျန်ဒီအိနီဂျန်ဒေတာတွင်ဟိုအစုအဖွဲ့ဖြစ်ခြင်းဖြစ်ပါလိမ့်မယ်ဒါပေမဲ့မြန်မာအရေးကိုဖြည့်ရှင်းဖို့အာဆီယံကိုအကူအညီတောင်းတယ်အာဆီယံရဲ့ဒီဆုံးဖြတ်ချက်နောက်ကိုပဲလိုက်မယ်ဆိုတာဒီဒါစစ်မှန်တဲ့အဖြေကိုဥမတည်ဘူးလို့ကျွန်တော်တို့ယူဆပါတယ်
အမေရိကန်နိုင်ငံဘက်ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကြတယ်လို့ပြောပါရယ်မြန်မာအရေးဟာလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်တည်ကြပေါက်ရှိမယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောပါရယ်ရှင်